to the Voice of America in Burmese.
ပြန်အောင်ကြိုးဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2022ခုနှစ်စက်တဘာ23ရက်ကျော်သောရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ31 32 51နဲ့လိုင်းလမ်းမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလေးနေပါခင်ဗျာ
မနက်ရစမြတ်မှာရှင်မြန်မာနိုင်ငံမှာပြည်ရင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေမရအောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီလို့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းရေးဟာဘုံအစီအစဉ်ထဲမှာပါတဲ့နယ်လို့အင်ဒိုနီးရှားသမ္မတကလည်းကုလသမဂ္ဂထွေထွေညီလာခံမင်းကွန်းထဲမှာပြောကြားသွားပါတယ်အမေရိကန်နိုင်ငံမှာတော့အသက်65နှစ်နဲ့အထက်တွေပြင်းထန်တဲ့ရောဂါခံစားနေရတဲ့သူတွေအားဖြင့်ကိုဗစ်ကာကွယ်ဆေးတက်ပြတ်သလုံးထိုးဖို့အတွက် FDA ကခွင့်ပြုလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတင်မောင်သားနဲ့ညပေးပါမယ်ရှင်
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီနေ့ကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့48ချိန်မြောက်စီဝေးအတွင်းမှာတော့
Myanmar's stability and path to democracy and prosperity have been sacrificed over these last months to advance the ambitions of a privileged and entrenched military
ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်သူကိုမကြခင်မှာနားဆင်ရမှာပါဒါပြင်တော့ဆန်းစုကြည်နဲ့စီပွားရေးအကြံပေးရှောင်းထန်းတို့ကိုဆွဲထားတဲ့အမှုတွေကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးခဲ့တဲ့အကြောင်းတခါကချင်းပြည်နယ်မှာ KIA ကချင်းလွတ်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းအပါအဝင်ပြည်နိုင်ငံကဖွင့်မဲ့နယ်စပ်ကုံသွယ်ရေးဂိတ်တစ်ခုနဲ့ပတ်သက်ပြီးတော့မြန်မာကုံသွယ်ရေးရဲ့သဘောထားတွေဘယ်လိုရှိလဲဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့ဦးတင်မောင်သန်းတို့ကအကြီးညာပေးมาဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေကြောင့်မတော်အောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီးလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့48ချိန်မြောက်စီအွေးမှာကော်မရှင်နာမင်းကြီးမစ်ရှယ်လက်ကမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအစီရင်ခံစာတင်ပြစင်မှာပြောကြားခဲ့တာဖြစ်ပါတယ်
Disturbing trends suggest the alarming possibility of an escalating civil war. I urge action.by members of this council to actively support
the Myanmar Kain Khuga စစ်ပွဲတွေပေါ်ပေါက်နေတာကနေမြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲကြီးဖြစ်လာနိုင်တဲ့စိုးရိမ်စရာအခြေအနေဖြစ်နေပြီလို့ပြောသွားတာဖြစ်ပါတယ်။ဒါကြောင့်ပြည်ထနာမှာပတ်သက်နေတဲ့ဂျာကာလာညီညွတ်ရေးအစိုးရ NUG အပါအဝင်အဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှားရေးကိုလုံခြုံရေးကောင်စီအနေနဲ့တက်တက်ကြွကြွထောက်ခံပံ့ပိုးပါလို့သူကတိုက်တွန်းခဲ့ပါတယ်။အာဆီယံရဲ့ကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စကိုလည်းဩစာညောင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအရေးပေါ်ဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဆီယနာတိမ့်မှုအဆုံးတက်ရင်းနဲ့အကြမ်းဖက်မှုတွေထိမ့်မနိုင်တိမ့်မရဖြစ်နေတာတွေကိုရပ်ဖို့အတွက်ဆွဲဆောင်တဲ့နီးတန်းခတ်တဲ့နီးတွေသုံးတင်တယ်လို့ကော်မရှင်နာမင်းကြီးဘက်ရှလက်ကအကြံပြုပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ဆုံးရှုံးနေတာအပါအဝင်လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေစိုးစိုးဝါးဝါးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာကိုလူ့ခွင့်ရေးကောင်စီကိုသူကဒီကနေ့တင်ပြခဲ့တာဖြစ်ပါတယ်။ဆေးရနာတင်ပြီးချိန်ကနေဇူလိုင်လတည်းအထိအခြေအနေကိုတင်ပြတဲ့အစီရင်ခံစာထဲမှာစစ်တပ်ကလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေဆေးရဇွဲမှုတွေကျူးလွန်ရရောက်တယ်လို့ပြောထိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။အခြေခံအခွင့်အရေးတွေအကြီးအကျယ်ဖိနှိပ်ခံနေရတာနဲ့အတူငြိမ်းငြိမ်းချမ်းချမ်းဆန္ဒပြပွဲတွေဆက်ရှိနေတဲ့အပြင်လက်နက်ကင်ခုခံစစ်ပွဲတွေလည်းပေါ်ပေါက်လာတယ်လို့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။စစ်တပ်ဘက်ကလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအခြေစိုက်တယ်လို့ထင်ရတဲ့ခြေရွာတွေကိုထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်နေတဲ့အတွက်အများအပြားအိုးအိမ်စုပြစ်ထွက်ပြေးနေရတဲ့အခြေအနေကိုလည်းလူ့ခွင့်ရေးကောင်စီမှတင်ပြသွားပါတယ်။လက်နက်ကင်တိုက်ခိုက်နေသူတွေအားလုံးအနေနဲ့လူအခွင့်အရေးကိုလေးစားဖို့အရသားတွေနဲ့အရဖက်ဖွဲ့စည်းဆက်ဆံပုံတွေကိုကာကွယ်ပေးဖို့အတွက်ကိုလည်းပန်ကြားခဲ့ပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့စစ်တပ်အဖြစ်တခြားတပ်ဆိုင်နေတဲ့အဖွဲ့တွေအားလုံးကအကန့်အသတ်မရှိခွင့်ပြုဖို့အတွက်ကိုလည်းလူအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကလူအခွင့်အရေးကောင်စီမှဒီကနေ့စက်တင်ဘာ23ရက်နေ့မှာတင်ပြပြောကြားခဲ့ပါတယ်။
ဒီမနက်ငယ်အချက်တဲကိုနိုင်ငံတကာအတိုင်ဝင်းရဲ့ဘုံလုံငန်းစဉ်၃ရက်ထဲကလုပ်ငန်းစဉ်တရားအဖြစ်ဆောင်ရွက်ကြဖို့အင်ဒိုနီးရှားနိုင်ငံသမ္မတဂျိုကိုဝီဒိုဒိုကသူ့ရဲ့ကုလသမဂ္ဂထွေထွေကြီးလာကမှထည့်သွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့အခမ်းအနားကိုပတ်ထုတ်ထားပြီးအကြမ်းဖက်တိုက်ခိုက်နေကြတာလွဲချော်နေတဲ့ပါလက်စတိုင်းတွေရဲ့လွတ်လပ်ရေးနဲ့မြန်မာနိုင်ငံရဲ့အချက်တဲဟာကျွန်တော်တို့ရဲ့ဘုံလုံငန်းစဉ်ဖြစ်ကြရပါမယ်လို့သမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့တာပါ။
perdekaan Palestina yang semakin jauh dari harapan serta krisis politik di Myanmar.
Asia ngawang ni jakarta ma tui song ge ja bi. Tbo du ni je nga je ya si ge ja jao. Di nga je go kaung de phon nai bu Myanmar sit tak ka gri ka wit di bu lo a ba de lo le. Tamra jo ko wi do do ga set pyo twa ge ba de. Kaba tai win ga myo nin je ji ji ma ma tha si ja da go ti ja de sa wae che dui. Let's hope let guy jalo yare yala dwine pi si yama me lule Indonesia tamaga down so dawale. Dida winega chanoro pahombo ma tinshi nebi kwa tai winga songza nijare lu tuga suware. Kwajiye anaga twemyo ninja dwigu bibu chanoro ye tawin chibare lu chugu juduga kula tamaga simingani pyocha geraba. Nemanda yega chaya nebi siwa yega sashi yaganong jasin nire lu. Eribiko Asia Pumyo Ibanga Ketchalai De Chema Indonesia Dengan Ha G20 Dengan Dwee Ye Dabhaabdi Dawengu Natawna Sennema Thansao Ma Ba. Di Dawengu Thansao Ne Ka Pawen Patte Durai Pawen Yega Uza Pe Diga Jauya Chile Melule Duga Piocha Zawade.
Yamanangama, Lunesu Rohinjari bought a jam pepper, long so gelo, Facebook, Natal Sashikunima, Baby Kerry account in a sign, Madame with Babo Dre, American Bidonsu, Washington DC, Bidonsu Diazu Diaga, Facebook Community, main tolai bari. Facebook don't do it, Pogliga, Queen Yigawe, Bia Melo, Facebook, Piobido, a chat led with Babo, Ninsan Iragule, Diazu Giga, Bechavare. A Kuge Saga, Rohinja, Lunesu Rebo, Julune Yazwe Muri Pibido, Nanganaga Ubri, Ya, Amyabi Dune Sine, Gisa Pilu, Facebook Yet, Jampia Jaga, Lakanaja Mashi Bulu, Federate Diaduji, CRM, Farugiga, Piovare, Rohinja Rebo, Julune Pia Drigo, Nanganaga Pimurine, Nemananga Botia Swen Haye, Songan Sassini Muma, Facebook got a chat led with Babu, Piaguadelu, Diaduziga, Pioja Gejang, Diayon Sopia Chen made Duma, Popia Tavare. Facebook Gomini Biongyaga through Nine, Tiayong Song Chago, Don't Nijane, Ruhinjari, a jump at Kanyare, Pierre, but that day, a chair led Chogo, Namanang and Sanya, Tita Lula de Kula Damga, Songs and Sissy, a poe, double I double M, big it, Elo, don't be a mare, Natan Sakonakuni, Ogo Laga, Jakan Bine Ma, Namasa, Nemi, Shilimburi, a drink, Ruhinja Muslim, and Yapia, Sapsa Kanya, Chiari, Misho, Piazzi, Kangayadalu, Ruhinja Kona Danger, Anijin, Bangladesh, and Abago, Trabi Geta Yabare. Dari Hardy, Namasa, Daya, season the Jack, Julone, Luke, Chopamuri, Pipido, Ludaru, Bo, Julone, Yazwe, whom Yang Nainello, Luke, Puriga, Madame Nedaka, Josu Tabare, Ruhinja, at the Nongo Lamakal, Namasa Gado, Disaswaja, we would Ninsu Tabare.
แล้วชื่อว่าจะอุบัติชุบามุเนี่ยเตียสเวสุพันธ์สีคันทาเรดองซันสุจีเอสีวายเอจัมเปออสเตรเลียในงานาชอนตานาโกดิกเน่เนบิโรยมายงทุบบาเรยังมาสวยทาเรดีมุโกเนบิโรดักขินาเตรีเตียยมาเปียงชวยซิซีเนราผิดบีดิกเน่เนบิโรมาปรมาอังซงเจยงทุบดาบาดิกเน่ยงเจมามิสเตอร์ตานาวาตู้ด้วยสกะเปียงเปบุเนี่ยชื่อนี่เนี่ยตีตันด้วยสงเวยาบุตองสุเกเรจองชื่อนี่อุคมองซอกาวิวอีโกเปียวบาเร Mr. Dana Muna Pata Bidia Dujiga, Lamet Jadabrini Ma, Yojin Tabi Tadalu, a bus in Jadabrini Dai, a Musa Mesura Bure Jale Ukmozoga, Piobari. Nayano Shua Eubri Chupamu appear, Luimujija Eubri Neva, the Aswesu Kantare, Mr. Shantanago, Yango Isai Tama Pansi Tain Tayagani, a Hunasong, Nebiro Genango Bianchu Sisin Nira, Piobari. Mr. Dana Bawin Nayano Shua Eubri Ne, the Aswesu Kantare, ซีมาบานาวินยีฮองนี่ဖြစ်တဲ့ဥဆိုးဝင်းဥကျော်ဝင်းနဲ့ဒူးဝင်းကြီးဥဆက်အောင်တို့ကိုလည်းအင်းစိန်ကနေနေပြီးတော့အကျဉ်းအောင်ကိုပြောင်းရွှေ့ထားတယ်လို့ရှင်းနေတွေကပြောပါတယ်ဒီကနေ့ရုံးချိန်မှာမစ္စတာတန်နန်နဲ့အတူအမှုတွဲတွေဖြစ်တဲ့ဥဆိုးဝင်းဥကျော်ဝင်းနဲ့ဥဆက်အောင်တို့ပါရုံးချိန်တက်ရောက်ပြီးတော့ဆန်းစုကြီးကတော့ဗီဒီယိုကွန်ဖရင့်စင်းနဲ့ရုံးချိန်တက်ရောက်ခဲ့တဲ့
UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဖိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးမြန်မာပိုင်းရဲ့ဂျာတာရေးနေ့ညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင် America ပြည်ထောင်စုမှာ Pfizer COVID ကာကွယ်ဆေးအားဖြည့်နောက်တစ်လုံးကိုအသက်65နှစ်နဲ့အထက်အရွယ်တွေပြင်းထန်တဲ့ရောဂါခံစားနေရသူတွေထိုးဖို့အတွက် American အစားအစာနဲ့ဆေးဝါးကုလသမဂ္ဂဌာန FDA ကဗိုလ်ထုနေတော့ကခွင့်ပြုလိုက်ပါတယ်။ရောဂါကူးစက်နိုင်ခြင်းများတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေရသူတွေကိုလည်းနောက်ထပ်အားဖြည့် COVID ကာကွယ်ဆေးထိုးခွင့်ပြုပါတယ်။ဒါကြောင့်အားဖြင့် COVID ကာကွယ်ဆေးတက်ပြအလုံးထိုးရမယ်ဆိုရင်နဲ့မှကျန်းမာရေးလုပ်သားတွေ၊ကျောင်းဆရာဆရာမတွေ၊စားသောက်ကုန်ဆိုင်ဝန်ထမ်းတွေ၊တက်ကြီးကြီးဟာတွေနဲ့အချင်းထောင်တွေမှာအလုပ်လုပ်ကြသူတွေပါဝင်ပါတယ်။ American ပြည်သူအများစုကိုအားဖြင့် COVID ကာကွယ်ဆေးတက်ပြတလုံးထိုးမယ်အိမ်ပြုတော်ရဲ့အစီအစဉ်ဟာလုံခြုံစိတ်ချရမှုပိုင်းအချက်အလက်မပြည့်စုံသေးဘူးဆိုပြီးတော့ FDA ကပြီးခဲ့တဲ့တစ်ပတ်လုံးကပယ်ချထားတာပါ။American ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့အကြံပေးအဖွဲ့ကလည်းဘလို့အုပ်စုတွေကိုတတိယအားဖြင့်ကာကွယ်ဆေးထိုးခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဒီနေ့ကြာသပတေးနေ့မှာဆုံးဖြတ်မဲ့ပုံရပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်မှာပဲဗိုလ်ထုနေတော့ကအွန်လိုင်းကနေကျင်းပခဲ့တဲ့ဒီ COVID ကာယောဂါဆိုင်ရာထိပ်သီးညီလာခံမှာတော့ American သမ္မတဂျိုးဘိုင်ဒန်ကကမ္ဘာကြီးအတွက် COVID ကာကွယ်ဆေးထပ်မံလှူဒါန်းဖို့အတွက်ကတိပြုခဲ့ပါတယ်။
For every one shot we've administered to date in America, we have now committed to do three shots to the rest of the world.
American ပြည်ထောင်စုမှာ COVID ကာကွယ်ဆေးတစ်လုံးထိုးပါတိုင်းကမ္ဘာကြီးအတွက်ဆေးသုံးလုံးလှူဒါန်းဖို့အတွက်ကတိပြုထားတယ်လို့ American သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာပါ။ American ကကမ္ဘာနိုင်ငံတွေအတွက် Pfizer COVID ကာကွယ်ဆေးနောက်ထပ်တန်း900လှူဒါန်းမယ်လို့ထပ်မံကတိပြုခဲ့တာပါ။ဒါကြောင့် American ကစုစုပေါင်းလှူဒါန်းမယ်လို့ကတိပြုထားတဲ့ COVID ကာကွယ်ဆေးက 1.1 ဘီလီယံရှိသွားပါပြီ။ကယောဂအဆုံးတက်ရေးအတွက်အားလုံးကတိပြုဆောင်ရွက်သွားကြရမယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်
။ကျွမ်းမိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ1,985ယောက်ရှိခဲ့ပြီးပိုးတွေးတဲ့သူ1,044ဦးရှိခဲ့ပါတယ်။ပိုးတွေးရခိုင်နှုန်း 8.8% ရခိုင်နှုန်းမှာတိတ်ဆုံးသွားသူ89ဦးရှိပါတယ်။တိတ်ဆုံးမှုရနှုန်းက 3.8% ရခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့အထိဆိုလို့ရှိရင်တရားဝင်ဆေးရပိုးသိပ်သူစုစုပေါင်း 4,500-3,000 ကျော်ပါပြီ။ထားတဲ့ကတော့ချင်းမိုင်နဲ့နီးပါဝင်းကျင်တို့ခီးသွားလုပ်ငန်းအဓိကဒေသတွေကိုအောက်တိုဘာ15မှာပြန်ဖွင့်နိုင်ဖို့အတွက်ကာကွယ်ဈေးကိုအရှိန်မြင့်ထိုးပေးနေပါတယ်။အထူးသဖြင့်နိုင်ငံခြားခီးသွားအဖွဲ့တွေကိုလက်ခံဆောင်ရွက်မဲ့လုပ်ငန်းတွေပါဝင်ခီးသွားလုပ်ငန်းအတွင်းလုပ်ကိုင်နေကြတဲ့အစိုးရပုဂ္ဂလိကဝန်ထမ်းအားလုံးဟာကိုဗစ်ကာကွယ်ဈေးကိုအပြည့်ထိုးပြီးဖြစ်ရမယ်လို့အာဏာပိုင်ဖွဲ့ကပြဋ္ဌာန်းထားပါတယ်။
နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာကိုဗစ်ကာယောဂါကာကွယ်ဆေးရရှိမှုမငြင်းညားတဲ့အခြေအနေတွေကိုဒီနေ့မှလည်းပြောဆိုကြမယ်ပုံရပါတယ်။လက်ရှိကျင်းပနေတဲ့ထွေထွေညီလာခံမှာနိုင်ငံတွေအနေနဲ့ကိုဗစ်ကာကွယ်ဆေးရရှိနိုင်တဲ့အခြေအနေကိစ္စကအဓိကပြောဆိုဆွေးနွေးကြနေကြတဲ့ကိစ္စပါ။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့မှာကိုဗစ်ကာကွယ်ဆေးကိုကြကြပြန့်ပြန့်ထိုးနိုင်ကြပြီမဲ့တခြားနိုင်ငံတွေမှာတော့ကိုဗစ်ကာကွယ်ဆေးရရှိနိုင်ရေးအတော်လေးစူးစမ်းနေကြရပုံရပါတယ်။ကမ္ဘာကျွမ်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ပုံထုံးနေတော့ကဥဆောင်ကျင်းပခဲ့တဲ့ကိုဗစ်ကာယောဂါဆိုင်ရာထိပ်သီးညီလာခံကိုတောင်အာဖရိကသမ္မတရာဇာရမဖိုဘာလည်းတက်ရောက်ခဲ့ပါတယ်။ကမ္ဘာကျွမ်းမှာဒီကိုဗစ်ကာကွယ်ဆေးတန်း6,000လောက်ထိုးပြီးတဲ့အထက်မှာလူဦးရေ 1.2 ဘီလီယံရှိတဲ့အထက်အာဖရိကတိုက်မှာတော့ဆေးထိုးပြီးသူဟာ200ခန့်နှုန်းပဲရှိသေးပြီးဒါဟာမျှတမှုမရှိဘူးလို့သူကပြောကြားခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတ္တမောင်တန်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကုလသမဂ္ဂလူခွင့်ကောင်စီဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။မြန်မာနိုင်ငံမှာလုံးဝပြည်တွင်းစစ်ကြီးအဆင့်ရောက်မလာအောင်တာစီရေချက်ချင်းအေးအေးယူဆောင်ရွက်ဖို့လိုနေပြီလို့ကုလသမဂ္ဂလူခွင့်မဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့48ချိန်မြောက်ဒီနှစ်ပုံမှန်အစည်းအဝေးမှာလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲလ်ဘက်စလက်ကအချိန်မနှောင်းခင်အခုလိုကြိုးပမ်းကြဖို့ဒီနေ့အလေးနက်တောင်းဆိုခဲ့တာပါပြည်တွင်းစစ်ပိုးပြင်းထန်လာနိုင်ခြေတွေကိုထောက်ပြပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေအလုံးရပ်တန့်ဖို့လဲလူခွင့်ရေးမင်းကြီးဘက်စလက်ကတိုက်တွန်းခဲ့တာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ဒီကုလလူခွင့်ရေးကောင်စီပွဲမှာကုလလူခွင့်ရေးအကြီးအကဲဘက်ချလက်ကလုံးဝပြည်တွင်းစစ်ကြီးအထိဖြစ်မလာဖို့အခုလိုအလေးနဲ့သတိပေးပြောလိုက်ပါတယ
် Myanmar's stability and path to democracy and prosperity have been
ထိတိုင်းကအခွင့်အထူးကံကျင်းပသူတွေရဲ့ဖြစ်ရှင်လာရအောင်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းတွေကပြီးခဲ့တဲ့လပိုင်းတွေအတွင်းမှာအစိုးရခံလိုက်ရပါပြီဒ democracy နဲ့ လူခွင့်ရေးကိုကာကွယ်ထိန်းသိမ်းဖို့ကြိုးပမ်းခဲ့သူတွေရဲ့အသက်တွေဆုံးရှုံးခဲ့ရပြီးပါပြီ။နိုင်ငံတွင်းအကျိုးဆက်တွေကဆူဆူဝါးဝါယူကြုံမရစေရပါ။ဒေသတွင်းအကျိုးဆက်တွေကလည်းပြင်းထန်လာနိုင်ပါတယ်။နိုင်ငံတကာတိုင်းဝိုင်းအနေနဲ့ democracy ပြန်လည်ပေါ်ဆောင်ရေးနဲ့အရန်အချိန်မနှောင်းလုံးခင်ပို့ပြီးတော့ကြီးမားတဲ့စစ်ပွဲပြပခါတွေအဆင့်ကိုမရအောင်ကျူတင်ကာကွယ်ဖို့အတွက်နှစ်ဆတူကြိုးပမ်းမှကိုရပါတော့မယ်
မြန်မာနိုင်ငံလူခွင့်ရေးအစီရင်ခံစာထုတ်ပြန်တာကိုတင်ပြတဲ့အနေနဲ့အခုလိုပြောခဲ့ရမှာ Crime Against Humanity လို့ခေါ်တဲ့လူသားမှုပေါ်ရာဇဝတ်မှုကြီးကျွလွန်တာမြောက်နေတဲ့မြန်မာနိုင်ငံထဲကလူခွင့်ရေးချိုးဖောက်မှုမျိုးစုံကိုလည်းထည့်သွင်းခဲ့ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေခိုင်လုံအောင်လဲတေချာအောင်လုပ်ခဲ့တယ်လို့ကုလလူခွင့်ရေးကောင်စီရဲ့ဘန်ကောက်ခြေစိုက်မြန်မာဆိုင်ရာအဖွဲ့ကောင်ဆောင်James Rohebaga ဆိုပါလေ
Through our investigations and monitoring of the country we've been able
ကျွန်တော်တို့ကင်တွေ့ရတဲ့မြန်မာနိုင်ငံကိုစစ်ဆေးစောင့်ကြည့်ရမှာလူအခွင့်အရေးချိုးဖောက်မှုများစွာကိုမှန်ကန်ကြောင်းအတည်ပြုသတ်မှတ်နိုင်ခဲ့ပါတယ်အဆိုဆုံးကတော့လူအသက်ရှင်နေထိုင်ခွင့်အပေါ်ချိုးဖောက်မှုအများပြားပါငြင်းငြင်းစွာဆန္ဒပြတဲ့ပေါ်စစ်တပ်ရဲ့အသေးချေအင်အားသုံးမှုကြောင့်လူပေါင်းများစွာအရေးတွက်တစ်ထောင်ကျော်တောင်တည်ဆုံခဲ့ရပြီးပါပြီ
ဒါအပြင်လူအခွင့်အရေးမင်းကြီးဘက်ချလက်ကဆက်ပြီးဒီရေးစစ်ဆက်ပြီးပုံမဆိုးလာရအောင်လက်တလောအကျန်းဖတ်မှုတွေရတံပေးဖို့လဲအခုလိုတောင်းဆိုခဲ့ပါတယ
် I appeal once again to all armed actors to respect human rights
လက်နက်ကိုင်တပ်တွေအားလုံးကိုလည်းလူခွင့်ရေးလေးစားဖို့နဲ့အရက်သားတွေနဲ့အရက်သားအဆောက်အုံတွေကိုကာကွယ်စောင့်ရှောက်ပေးဖို့ထက်မှန်တောင်းဆိုလိုပါတယ်အရက်သားနေထိုင်ရာနေရာတွေမှာလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေသုံးတာနောက်ကျန်းမာရေးဌာနတွေဖျားကျောင်းတွေစာတင်ကျောင်းတွေနဲ့တခြားအကာအကွယ်ပေးရမယ့်နေရာတွေကိုဘယ်လိုပုံစံနဲ့စစ်စီရေးလုပ်တာပဲဖြစ်ဖြစ်အမြန်ဆုံးမဖြစ်မနေရပ်တန့်ပေးကြပါ
ဒီအခြေအနေတွေကိုမရပ်တန့်နိုင်ရင်တော့ကြည်လွင်စစ်ပိုးဆိုးလာနိုင်ခြင်းအသေးချာရှိနေတယ်လို့လည်းလူခွေမင်းကြီးဘတ်ချလက်ကထပ်သတိပေးခဲ့ပါတယ်ကြာပြင်မြမစစ်အာဏာသိမ်းမှုရဲ့ကြီးမားကျယ်ပြန့်တဲ့တက်ရောက်မှုကြီးကိုလည်းလူခွေမင်းကြီးဘတ်ချလက်ကအခုလိုဆက်ထောက်ပြပါတယ
် Since my last update to this council the human rights situation in Myanmar
စစ်အာဏာသိမ်းမှုရဲ့တက်ရောက်မှုကပြင်းထန်လွန်ပြီးလူတွေရဲ့အသက်တွေမျောလင့်ချက်တွေကြီးကြီးမားမားဆက်ပြီးတော့ပြတ်သုံးနေရတာကြောင့်လူခွင့်ရေးကောင်စီကိုကျွန်မအရင်ကနောက်ဆုံးအစီရင်ခံပြီးကြတဲ့ကဆိုရင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကကြီးကြီးမားမားကိုဆုတ်ယုတ်ပြတ်သုံးလာနေပါတယ်။စစ်ပွဲပြပခါတွေ၊စီးရဲမွဲတေမှုတွေ၊ကိုဗစ်ကပ်ဘေးထံတွေကတဟုန်ထိုးကြီးမားလာနေပြီးကျိုင်းပြည်ကထိနှိမ့်မှုအကျန်းဖတ်မှုနဲ့စီးပွားရေးချွတ်ချုံချမှုဝဲကရက်ကြီးတဲ့ကိုရောက်သွားပါပြီ
။လူခွင့်ရေးမင်းကြီးဘတ်ချလက်ကပဲမြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာကတောင်းဆိုတာတွေအပြင်အရင်အာဆီယံကိုပေးခဲ့တဲ့ကတိအတိုင်းဒီအကျန်းဖတ်မှုတွေရပ်တန့်ပြီးဆွေးနွေးပွဲတွေလုပ်ဖို့ကိုပါဆက်တင်းခံနေသေးတယ်လို့ဝေဖန်ထောက်ပြခဲ့ပါသေးတယ်ခင်ဗျာ
ကိုမင်းပြောပြသွားတာပါအခုတခါတော့ဒေါန်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်တို့ရဲ့အမှုအကိစ္စအခြေအနေကိုပြောပြခြင်းပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်နဲ့အစိုးရအဖွဲ့ဝင်ဟောင်း3ဦးတို့ကိုမြန်မာနိုင်ငံအစိုးရရှုဝတ်ချက်အုပ်ဝေးပုံမှန်31ကားငယ်နဲ့ရန်ကုန်တိုင်းဒေသကြီးမှာဆွဲဆူထားတဲ့အမှုကိုဒီကနေ့နေပြည်တော်ဒက္ခိဏတီရီတရားရုံးမှာပြောင်းရွှေ့စစ်ဆေးခဲ့ပါတယ်။ဒီမှုကိုလည်းအပတ်စဉ်ကြာသပတေးနေ့တိုင်းမှာစစ်ဆေးမယ်လို့တရားရုံးကပြောထားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထောင်နဲ့စလင်းနဲ့အတီချမှတ်နိုင်တဲ့လူဝတ်ချက်အုပ်ပတိချိုးပေါမှုနဲ့ဆွဲဆူထားတဲ့အမှုအတွက်ရှောင်းတန်းနဲ့ဟာဒေါအောင်ဆန်းစုကြည်အပါအဝင်အရင်အစိုးရအဖွဲ့တွေကဝင်ကြီးနှုတ်ဦးသူဝင်ကြီးတူနဲ့အတူတရားရင်ဆိုင်နေရတာဖြစ်တဲ့အပြင်သူတယောက်တည်းအပေါ်တီချဆွဲဆူထားတဲ့အမှုနဲ့လည်းရင်ဆိုင်နေရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်သူဥခင်မောင်စောက VOA ကိုပြောပါတယ်
အဲကျွမ်းတန်းနဲ့တယောက်တည်းဘူးဆိုရင်လားအဲဒီအမိလေးကြီးအဖေကြီးရဲ့အဲကကျွမ်းတန်းနဲ့အပါအဝင်၅ယောက်ပေါ့ဗျာအဓိကစစ်ကြောခံရတဲ့ကျွမ်းတန်းတာပါကျွမ်းတန်းတော်ရဲ့ရှေ့နေတာတော့ကျွမ်းတန်းတော်အတွက်ဟိုတကယ်ငှားပေးဖို့ကြိုးတင်ကြပါတယ်ရန်ကုန်မှာကလေးကသူရှောင်ထားတဲ့ခွာရှိပါတယ်။ရှောင်ထားလာနဲ့ချိန်နေနဲ့အမှုတွေနဲ့တွေ့ဆုံခွင့်ပေးဖို့ပေါ့ဗျာ။အဲ့ဒီကိစ္စကိုတရားစီရင်ကဒီလိုဒီလိုချိန်နေဘက်ကိုသဘောထားတောင်းပြီးတော့ရှေ့အချင်းမှာဒီလိုချိန်နေဘက်ကသဘောထားပြရမယ်ပေါ့ဗျာ။နောက်တစ်ခါဒေါ်အောင်ဆန်းစုကြည်ရှေ့နေရတော့ဟိုအရန်ကုန်မှာလည်းတင်ပြထားတယ်အမှုတွေအကုန်စုံပေါ့ဗျာ။နောက်တစ်ခါချိန်နေအဲ့လိုမှုတွေနဲ့ချိန်နေအကုန်တွေ့ရဖို့ပေါ့ဗျာ။အဲ့ဒါကိုရှောင်ထားတယ်အဲ့ဒီအင်တာနက်ပတ်သက်လို့ရှေ့အချင်းမှာဒီဥပဒေဘက်ကရောဒီဘက်ကရောဒီလိုပြီးကုကုပေးခြင်းမပေးခြင်းဆောက်လည်ရပေးဖို့အဲ့ဒီမှာပြည်သူကဆုံးဖြတ်မယ်လို့ပြောပါလေ။အဲ့တော့တရားသူကြီးကတော့လာမယ့်ကြာသပတေးကိုချိန်ရင်ဒါကကြာသပတေးနေ့တိုင်းနေ့တိုင်းဒီအမှုကိုသိမယ်လို့ပြောပါလေ။
Shang Tanel, Uso Win, Ujo Winne, Usa Anugu, Sobanga, Insane Tama, Tainting Tagabi, Akura, Muyin Sign Bodra, Nebula Tama Shitarelo, Ukimazoga, Biobari. သူတို့လေးကိုဒီကနေ့နေပြီးတော့ထောင်ကနေတရားရုံးထုတ်ခဲ့ပြီးတို့အောင်စန်းစုကြီးကတော့ဗီဒီယိုကွန်ဖရင့်စင်ကတဆင့်ရုံချင်းတက်ရောက်ခဲ့တာဖြစ်ပါတယ်ဒီကနေ့ရုံးထုတ်တာမှာကိုဗစ်စီးကနေအညီရုံးထုတ်လာတာတွေ့ရပါမယ်သူတို့အားလုံးရဲ့ညံ့တာတွေကတော့ညှိုးနွမ်းပြီးအင်အားချိနေနေတဲ့ပုံမျိုးဖြစ်နေတယ်လို့ရှင်းတွေကပြောပါတယ်ဒီအမှုကိုစော်ပိုင်းကအရင်ကမှရုံးတင်စစ်ဆေးခဲ့တာဖြစ်ပြ တာဝင်ကြီးဟောင်းတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝင်ကြီးဦးဆောင်တို့ကိုပါတရားစွဲဆိုထားတာဖြစ်ပါတယ်အစိုးရလျှို့ဝှက်ချက်အဥပဒေနဲ့ရှောင်းထားတဲ့ကိုအဓိကထားပြီးတရားစွဲဆိုတာမှာဘလို့ဆက်ဆက်မှုနဲ့ဒေါအောင်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဦးခင်မောင်စောကပြောပါတယ
်။သူတို့ကအဲ့လိုတည်ပြထားတာဦးလေးဦးရ။ဆိုတော့ FIR မှာကျွန်တော်ကြည့်ပြီးအဲ့အဲ့ဒါဆိုအစိုးရတာရုံးကိုလည်းကျွန်တော်လည်းမှုတယ်။အဲ့ဒါမလို့ဆိုပြီးတော့သူဟာဒီ official service တိုင်းနဲ့ဆိုရ။အဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ကျန်တဲ့ဝန်ကြီးတွေဘလို့ပတ်သက်လာတာလဲဆိုတာကိုအဲ့ဒီသူဆိုချက်ရေးဆိုချက်မှမပါဘူး။ဒါမဲ့ကျွန်တော်ထင်တာကတော့ဒေါက်တာဆူကြီးရဲ့စီးပွားရေးအကြံပေးပြောခေါ်ဗျာချွန်တန်နေရ။နောက်တစ်ခါအဲ့ဒီစာရွက်သက်တမ်းတွေဆိုလည်းပြီးတော့သူတို့ဟိုလောက်ထားတဲ့စာရွက်သက်တမ်းတွေကတိမဘာနာကခေါ်ဟိုဝိဒနာစာရွက်သက်တမ်းတွေ။အဲ့တော့အဲ့ဒါကြောင့်မို့လို့အဲ့လိုပြောတယ်သူပါလေ။ဟိုတေးလိုရှစ်မှာဒီကိစ္စတွေကပုံမှာပေါ့
။ဒေါက်တာဆူကြီးကိုအားကြေးလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ငါးမှုအထီတရားဆွဲဆိုထားပြီးအရင်မန္တလေးမှာဆွဲထားတဲ့လေးမှုကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေပြီးတော့ရန်ကုန်မှာတမှုဆွဲထားပါတယ်။နေပြည်တော်မှာပြောင်းထားတဲ့အားကြေးမှုတွေကိုအောက်တိုဘာ၁ရက်နေ့ကစလို့အထူးတရားရုံးမှာတပတ်ကြားတစ်ခါတောက်ကြနေတိုင်းစစ်သွားမှာဖြစ်ပြီးရန်ကုန်ကအားကြေးမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှေ့နေတွေကတင်ထားပေမဲ့ဘယ်တော့ပြောင်းမယ်ဆိုတာအတိအကျမသိရသေးသလိုအမှုနဲ့ပတ်သက်လို့လည်းဘာမှအတိအကျမသိရသေးဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတဦးဖြစ်သူဦးကြည်ဝင်းက VOA ကိုပြောပါတယ်
။ဘာကိုအမှုတွေတော့မကြည့်ရသေးဘူး။အမှုတော့မကြည့်ရသေးဘူး။ဘာမှကိုမသိသေးဘူး။အေးရနေမှာဘာလဲဘာမှတိုက်ရဖွင့်တာဆိုတော့အယောက်ထဲကိုဆွဲထားတာအကြိမ်ပဲငါသနာပဲ။မနေ့ကတရားဒီတော့ပါဝါတင်လိုက်တယ်လေမနေ့ကလူကြီးက6ရက်နေ့ချိန်လိုက်တယ်
ဒေါက်ဆန်းစုကြည်ဟာပို့ကုံသွင်းကုန်ဥပဒေပုံမှရှဲဆက်တွေ့ရေးဥပဒေပုံမှ69ပုံမှ905ခါခွေတဘာဝဘီရဲ့နေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့နှမှုနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပုံမှ31ခါငယ်အာဂိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အာဂိလိုက်စားမှုတမှုစုစုပေါင်းအမှု17မှုနဲ့ရင်ဆိုင်နေရတာပါဒီမှုတွေအားလုံးရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းလိုက်ရင်ထောင်ဒဏ်89နှစ်အထိရှိပါတယ်။အဲ့ဒီတဲကပုံမှန်905ခါခွေနဲ့အမှုကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲတရားရုံးကဆွဲချက်တင်လိုက်ပြီးဖြစ်ပါရဲ့ရှင်
။လိမ္မာပြောပြတော့တာပါ။တရုတ်မှာခုံသွေးကြီးနဲ့စိုင်းတဲ့သတင်းကိုမပြောခင်မှာအခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါလေ။ကချင်ပြည်နယ်ဖားကန်းမြို့နယ်ဒွန်ဖုံးခကြီးရွာနားမှာတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကလည်းပြန်လည်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မူကောင်ကနေတနိုင်းဘက်ကိုတက်လာတဲ့စစ်ကူတွေကိုတိုက်ခိုက်ခဲ့တာဟုတ်မှန်ကြောင်း KIA ကိုပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုပြောကြားပါတယ်။ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်အများသဖြင့်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စက်တင်ဘာလ23ရက်ဒီကနေ့မနေ့ပိုင်းလောက်ကဖားကတ်မြို့နယ်ဒွန်ဘုံခကြီးရွာနာလီဒိုလမ်းမကြီးပေါ်မှာစစ်ကောင်စီစစ်ကြောင်းကိုကချင်လူမျိုးရေးတပ်မတော် KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလည်းပြန်ပစ်ခဲ့တယ်လို့ဖားကတ်ဒေသခံတူက VOA ကိုပြောပါတယ
်။ဒီနေ့ကစေမာဦးရောက်ဒီကမှနေနေတော့တော်လို့ဖြစ်တယ်လို့လမ်းမကြီးနဲ့ဒွန်ဘုံခကြီးရွာဟိုကြားမှာပေါ့နော်။တော့စစ်ကောင်စီတပ်တွေကဒီလိုတိုက်ခိုက်လို့ဖိစစ်နဲ့လာခဲ့တဲ့ချိန်မှာဒီကျော်ဦးဘက်ကတော့ဆိုင်နဲ့လုံးဝစိတ်ဆိုးလိုက်တာပေါ့ခင်ဗျားရှိပါရောခင်ဗျားစိတ်ဆိုးလိုက်တော့တော့ကြပ်ပေးကြလို့ဒီတော့ဂျမ်းပြပါလို့ရရှိရချိခိုင်းလို့ရရှိတယ်ဒီကနေ့ဒီကမှဒီတော့မာယူတယ်လို့တော့သိသွားပြီကွာ
ဒီတိုက်ခိုက်မှုဖြစ်ခဲ့တာကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုပြောပါတယ
်ကျွန်တော်ကြားတဲ့လောက်ကတော့ဒီမိုးကောင်းဘက်ကနဲ့တနိုင်ဘက်ကိုတက်သွားတဲ့စစ်ကောင်စီစစ်သားတွေကနော်အဲဒီနန်းကြားမှာခုခံတိုက်ခိုက်တဲ့
ไปเล่าไปจนเราจ้าบาร์เลยแต่ที่มาพี่นี่ทันแต่แต่ก็สิ่งที่สุดาเราไปจ้าว่าโอ้ที่กองที่เป็นก็ลูกชายเราเลยที่จ้องดีกว่าเนาะเก็บเป็นก็เนี่ยคู่ขันได้ไปที่เดือดสุดเดือดรีนเราไปจ้าบาร์เลยปีเอเซ็ตมาเซียนี่ก็จะนั่งชิมบุหรี่แล้วมาบอกที่ยงจีวานามาเกียร์อินเนสิกังสิโรจ้าแต่ไปที่เขตลูเซ็ตมาสังหารินี่มาเลยแต่ยงเนี่ยจะแค่จีวารีจ้ามาเกียร์อินเนสิกังสิโรแต่ไปที่เขวาย ที่ยุ่งจีวากันนี่จะแค่จีวาเป็กูเสียแต่การเตะตัวเองใช่ไหมกี่อายก็จับเพื่อไม่ค่อยจะแค่เขี้ยวอ่ะเพียงแล้วที่เขาเขี้ยวรู้ที่ตาเรนที่นี่ก็พบยาชาบ่ายไอ้แต่ไปเช็ดเด็กเป็กูเสียกังสิกาสิกุยสิลูกเขี้ยวอีอาตูชานี่ล่ะลูกที่ตาเกนี่ก็เปลี่ยนสูนิจาบ่ายตาเป็นมุมมองมีเนี่ยเป็นมาเลยเสียแต่เป็กก็อีอาตูชาทาร์สุเรดรินี่เลยทว่าปนิบ่ายเช่น มันยากจะเจอเอาเปรียบจะตัวละวะที่ออกมาคงตัวนี้เนี่ยใส่เนื้อเดรนกูกูดข้าเปรียบจะมาเลยแชมป์ดีเนี่ยเชี่ยวเมียวไปกูกันกูไปโอชกคนยาดีตาเล่ากันมีเนี่ยเชี่ยวเมียวจ้ามานั่นไงเนี่ยจะคงตัวยี่กิดคู่เพื่อนในบทว่าที่อุปการเป็นเสน่ห์เลยมีมาบีเชี่ยวเมียวไปดีตามาเนี่ยจะคงตัวยี่กูตู้เชี่ยวในบทที่อุปการกูรู้เป็นเสน่ห์เลยสุดเลยเดรนนี่ทั่วปอนี่บีมีมาคงตัวนี้ก็รอดีปอมาตีบีรอดมีอะไรมาท้าจ้าว ที่เจ้ายังงงอ่ะน่าจะเรียนกูกูเอาเมียดูกับเปียบจะไปมาที่บ้านเลยนะฮัลโหลฮัลโหลพี่วิการนี่จะเรียนนี่ยาวไปยามาบ้าตาซีเซนิกูยาคุณไอการนี่เซนไอที่ไลน์ดูมีเดตตงจัดเตตตงจันนี่เนี่ย อาจจะดูกันนี้สบิโรตันลุ่มเป็นนี่บาร์เลยจันรู้สบายใส่ยาช่วยมูดช่วยชีวิตตัวดีตัวเลยทำมาบาร์เลยฟิวมีมาบ้านกูตัวละชิ้นนี้เนี่ยสายตาสะดวกเจเนตเช่นตอนเจเนตจำเป็นอะไรปีบุเจเนตส่วนยังจันรู้กูอีเมลเนี่ยสบิโรสะดวกไหนบาร์เลยจันรู้ยังอีเมลเลยสาก้า burmese@vonnews.com.bar burmese@vonnews.com ตอนนี้เนี่ยจะเราพิมพ์มาบ้างกูกูรู้ที่ชื่ออาเป็นเนี่ยตัวเลยชีวิตมาเลยมาจากเกมมาแล้วซีซั่นดูดีอาเป็นเนี่ยกูสั่งเลยเต็มสัตว์ตัวบุชีเนี่ยบีร์อ่ะไอ้ข้าจะเห็นว่าวางเขียนมาเยอะตรงตัวเชื่อเอาไปเสียงจะมาอีกขนาดเนี่ย แต่ในตอนนี้เราซีซันนี้กูเลยสับบีดอเต็มสับบีดอว่าบุชีบาร์เลยครับเนี่ยพี่วิการนี่จะต้องเรียนนี่ยาวไปมาว่าตาซีซันนี้กูเนี่ยคู่นายกันนี่เซนไอที่ไล่ไล่ลงมีแต่ต้องจัดเด็ดต้องจัดเนี่ยงานจัดเด็ดกันนี่สับบีดอจานลงไปนี่บาร์เลยครับเนี่ยแล้วก็ยังกูไปเอาช่วงเฮียดีตาเดี๋ยวเนี่ยมันเนี่ยจะไม่บีบีจริงๆงานเนี่ยมานั่นไงเนี่ยจะคงตัวยี่กิจจะคู่กูพ้นเลยในบทเดียดเป็นเสน่ห์จ้าละวะเดี๋ยวยูนันบีเนี่ย เล่นเช่นกันยังในเช็คสมัยเนื้อสักกี่ตัวกูนั่นไงกงตัวยี่ตัวที่กับพี่ลาบูที่อุปการมีอะไรทาร์เรลูก็ล่าฮาร์ดเลยทั้งปอนี่ละบ้าที่กิจการนี้วิโรเล่นเช่นกันยังตัวกงบิสิลิกูมีมานั่งเงินได้กูปุ๊บที่อยู่ในสวากาอยู่ท่าวงยาเรลูขึ้นมาในดากาเลชีบาร์เลยกูกันกูเป็นโอชกุยอาทิตย์ดากาเช่นช่วยอ่อนเนื้อสักกงตัวยี่กงตัวมีอาทิตย์เอ็ดวีมูดอจูจูการอ่ะคือเต็มสโลนี่เลยบีบีจริงๆงาเกียร์แล้วที่ยี่ก็เคลื่อนมีมากงตัวยี่ตัวอ
ကိုဖက်ကနေတခုဝင်လာနိုင်ကြစီတယ်စီတော့အဲ့ဒါကိုအဲ့ဒီအခုခွင့်မဲ့1.5ဆိုတာကိုဟိုအစိုးရပဲကြိုင်လာအဲ့ဒီဟိုကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရပဲအခွန်ကောက်မလားအဲ့အမျိုးပဲလုပ်မလားမသိဘူးဒီ1.5ရခွင့်နေဆိုရင်လေဟိုနည်းနည်းကစားဖို့ကုန်စီရဟိုအတိအကျမှတ်နေတာပြီးတော့မှဒီချင်းချိုဟိုအပေါက်ခွင့်နေတရွေ့အဲ့ဒီအပေါက်ကြီးခွင့်ခွင့်ကုန်စီရတော့ချင်းချိုဟိုလောက်တော့ပ
ခရိုင်တမှာပဲတိဆောက်ပြီးပြီဆိုတာကိုပြီးခဲ့တဲ့လကကုံစီပြဝဲတစ်ခုလုပ်ပြီးတော့ထုတ်ဖော်ပြောခဲ့ပါတယ်။ဒီပွဲကိုလက်ရှိမြန်မာစစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတချို့လည်းတက်ရောက်ခဲ့တာပါ။ကိုကန့်ဒေသကလက်ရှိရှိပြီးသားချင်းရွှေရော်ဂိတ်နဲ့အပိုင်းအခုလိုနောက်ထပ်ဂိတ်တစ်ခုကိုဆောက်လုပ်နေပေမဲ့တရုတ်မြန်မာကုန်သွယ်ရေးမှအဓိကကျတဲ့မူဆယ်၁၅မိုင်ကုန်သွယ်ရေးဂိတ်လောက်တော်လာလွယ်ကူမှာမဟုတ်ကြောင်းရှမ်းပြည်ရောက်ပိုင်းကုန်စည်ပို့ဆောင်ရေးအတင်းတာဝန်ခံဆိုင်းဘုံမြင့်ကပြောပါတယ်
။အဲ့တော့အဲ့လန်ဒန်ဆက်တယ်နေရတော့သိဖြစ်နေတော့ကကုန်စည်ရှိစမှုမှာအဓိကတွဲကားခုနကအဓိကနံပါတ်တကြတော့အဲ့ဘက်က၁၂ပိုင်းနဲ့တော့လို့ရအဲ့တော့ကုန်စည်ရှိစမှုနေရာတွဲတော့လို့မရရင်မဖြစ်နိုင်ဘူး။
ဒီကအရင်ကျောက်ပေါ့ဗျမူတယ်ကျောက်ကောင်းရွှေလေးမူတယ်မဝင်ပါကျတန်းကျောက်ပေါ့ကွာအဲ့ဒါကိုပေါ့နားမှာထွက်လာပြီးညနေ၄နာရီဆိုရင်နောက်ပြီးမနေ့ဆိုရင်ကျွန်တော်မန်းလေးရောက်ပြီလို့အနေထားမျိုးအခုဂိတ်အစ်စောင်းနေတဲ့မိုင်းတိုင်းဘီဘီတင်းနေငါနဲ့တစ်တုံးတင်းနေရတွေမှာတရုတ်ကနှစ်ထောင်နှစ်ဆယ်နိုဝင်ဘာနဲ့ဒီဇင်ဘာလမှာချန်စီယိုကျူးကျော်ကာယံခဲ့လို့လောက်ကန်အုပ်ချုပ် ဒါရီယာတရုတ်စူအာရဲ့ BRI စီမံကိန်းတွေကစိတ်ပိုင်းနဲ့ဖြစ်ပါတယ်။လာရှုမျိုးနဲ့လန်ချန်ကြားချစ်ကြည်ရေးကီးသွားလုပ်ငန်းအကောင့်ထဲပေါ်ဖို့လဲမြန်မာအစိုးရနဲ့2018မှာသဘောတူလက်မှတ်ရေးထိုးထားပါတယ်ခင်ဗျာ။
ကောင်းမြတ်သူပြောပြသွားတာပါ VOA ကနေခြားသာပရိနေညာပါဟင်မာပါတာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီကနေ့ခြားသာရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိ line meter 31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာပြည်မှာလူမျိုးရေးအခြေခံနဲ့လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတာတွေကိုညီကုန်းချုပ်ဖို့အတွက်လူမျိုးရေးအဓိကထားတဲ့စနစ်ကိုဖြေဖျောက်ဖို့လိုပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။မြန်မာပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ဘယ်ဂျီယမ်နိုင်ငံဘရပ်ဆယ်ဘူရိုအခြေစိုက် ICG International Crisis Group ကဆိုပါတယ်လွန်ခဲ့တဲ့နှစ်ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲလူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစာရင်းလုပ်ထားပါတယ်ဒီစာရင်းကိုအခုတည်းကအသိအမှတ်ပြုထားပြီးမယ်သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါတယ်လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်စေတယ်လို့ဆိုပါတယ်လူမျိုးရည်ရည်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆက်နေတာထင်ရှားပါတယ်တဲ့နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းဖို့လိုပါတယ်တဲ့နိုင်ငံရေးနဲ့ညီညာရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ဒီကိစ္စကိုတပီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ
်ဥရောပအခြေစိုက် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှာဝေဖန်ရှုတ်ချမှာသိကြပါတယ်ဒါပေမဲ့မိမိမကြိုက်တာကိုဓမ္မဒိဋ္ဌန်ကြကြလေးလာနိုင်ရင်အကျိုးရှိပါတယ်ဥရောပဒီမိုကရေစီခရီးကျမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတော့18ရာစုဥရောပပညာရှင်တစုရဲ့သုံးသက်ချက်ဟာအခုအချိန်ထိမှန်နေတော့ပါပဲအတွေးခေါ်အသည့်အဆန်းနဲ့ကြံစားချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်တိုင်းသားလူမျိုးများရဲ့နစ်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာလက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးကိုအဓိကမထားတဲ့နိုင်ငံရေးနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်။2008အခြေခံဥပဒေမှာတိုင်းသားလူမျိုးကွဲပြားမှုကိုအတိအမှတ်ပြုပြီးမြေအရွယ်အစားကိုလိုက်ပြီး
ကြည့်တဲ့ဒေတာကသေးတဲ့ဒေတာတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းရင်းသားအချင်းချင်းပြန်ဆိုင်အောင်ဖန်တီးတယ်လို့ဖြစ်နေပါတယ်။မကျေနပ်တဲ့တိုင်းရင်းသားဟာလက်နက်ကိုင်တဲ့ဤကိုတုံးနေတုံးပါပဲ။နိုင်ငံရေးအာဏာလုပ်ကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နက်ကိုင်တိုင်းရင်းသားတွေပေါ်ပေါက်လာပါတယ်။၂၀၁၁ကဒီမိုကရေစီပြည့်ရင်ဟာတိုင်းရင်းသားတွေကျေနပ်လောက်စရာမရှိပါဘူး။ နိုင်ငံသူနိုင်ငံသားအားလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိသလောက်ဖြစ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာလူမျိုးရေးစိတ်ဓာတ်ကြောင့်ပေါ်ပေါက်လာတဲ့အုပ်စုတွေဖြစ်ပါတယ်။လူမျိုးအခြေခံတဲ့ပဋိပက္ခသက်ဆိုးမရှိဖို့ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်မှာအခွင့်အလမ်းပွင့်လာပေမဲ့ပြည်ပြင်ရေးလှုပ်
Pakama, Lumuye ha bovi adika chalarago, tuyavare, Yakambinema, Yakain Lenekainta, Porto Laraha, Yukam Westernye, Ane Jane, Yakain Muda y Setago, Piatara, Pietello, ICG Apuega, Tonda Bare, Yakain Dane, Suyata Ja, Pemi Neduriha, Pedu Aguya Mamati, Pilajavare, Dilo Chinema, Mimi Lunyoye, Lenekain Osu, Puesidago, Yamau Kema, Majakana, Tuyavare, Dajau Lumune, Batade, and Yingo, Pionlevo, Lurello, ICG Apuega, Suvare.
Say Anna Davy, now by NUG, Amuda, Nyuye, Suya, Porto Laraha, Lumuye, Pianago, Kain Tuevo, Huen Lampuin Donaivade. Amu Baza, Savana Azore, Amuzae Warago, Suya, Seseca, Accounte, Pobu, Tuban Dajau, and Nekonsejo, Pidwinzi, Pinidalo, NUG, Suvare. Pidwinzego, Sonta Pitaina, Alon, Jenjazwa, Shintuan Nitaine, Pidonzugo, Titon Lue. Amu Bada Tavanagu Chigane, Amudae Waragu, Sundo Yavalime. Damada Tayana Alo Lulani, Federal Democracy Pirozugu, Titong Nile Melu, NUGA, Yusavale. Se Anna Temujo, Yenga Shigere, Tayana Leneca, Puerine, Amudani Soyae, PDF, PDV Kawaii Tatui, Mahame Epi Putu Lushanira. Federal Pirozu Tamaro Potome, Alala Pichong, Federal Pirozu Yea, Wujita Naga Tote, Federal Sazoma, Achiedomwin, Sunita Bade. Sitaka, Lumioe Wada, Chinzolo, Tainaga, Lumioe Wada Netopia Nirago, Federal Seneca, Pishin Nindelo, Amyodan Yuni, Soyaga, Yoki Jong, Popiata Bade Samia.
ဝန်ခံပတ်စင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်ဖြစ်ပြီးအိမ်မရတာအကြောင်းကိုပြောပြထားပါတယ်ဒီအကြောင်းကိုတော့ဩစတြေးလျခြေစိုက်စိတ်ကျမကြီးထုကူသမားတော်ကြီးဒေါက်တာရေမွန်တင်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay, people are going to be able to do this. COVID is a big problem. Now, the situation is very important. Do not too much. You are not too much. အခုပြောတဲ့အချက်ကတော်တော်လေးအရေးကြီးတဲ့အချက်ဖြစ်တယ်ပေါ့နော်ကိုဗစ်ကတော့သူအင်မတန်ကြောက်စရာကောင်းတဲ့ရောဂါဆိုကြီးပေါ့လေအဲ့ဒီကနေပြီးတော့ကံကောင်းထောက်မှပြီးတော့ပြန်လဲပြီးတော့ကောင်းမှုလာတယ်မထားပါတော့လေအဲ့တော့ဒါပေမဲ့သိလည်းမသိကြသေးဘူးပိတ်ချင်းပြန်ဖြစ်မယ်ဆိုလည်းမသိကြဘူးအဲ့လိုဖြစ်တဲ့အချိန်မှာလူတော်တော်များများအိပ်မရဘူးတချို့ဆိုလို့ရှိရင်ပြောတယ်လေလွန်ခဲ့တဲ့တရက်သု
ြတယ်ညင်ညွတ်တဲ့သူကမှအိပ်လို့ရတာပေါ့အဲ့တော့အိခါဒီမှာတနေ့ကုန်ပင်မနာတွေကိုဖြေလျှော့ပြီးတော့မှအနာပြီးတဲ့နဲ့အိပ်ရမှာအုံနောက်ကလည်းပဲကြည်လင်လာမယ်အောက်ဆီဂျင်တွေဖြစ်မယ်နောက်နေ့အတွက်လန်းလန်းဆန်းဆန်းနဲ့ဆက်ပြီးလုပ်ကန်ကိုရမယ်အခုကကွာ၆ချားနေတဲ့ခါကျတော့ကြောက်လန့်နေတယ်
ဟုတ်ကဲ့ဆရာကြီးခုနကဒီပြန်ဖြစ်မှာမသေးကြတဲ့အတွက်စိုးရိမ်တာအပြင်းပေါ့နော်နောက်ထပ်ရောဆရာကြီးအဓိက၆ချားနေတာလည်းရှိသေးလား
ကြောက်လန့်တဲ့သဘောကလည်းပဲဘယ်ရှိဘာဖြစ်မှာဆိုတော့မသိနိုင်တဲ့သဘောကအသေးကြီးတယ်ဒီကိုဗစ်ဆိုတဲ့ရောဂါအစိုးကြီးဟာ ကျွန်တော်တသက်တခါပေါ့လေအခုကတော့ပန်ဒမစ်လည်းဖြစ်နေတယ်ဒီအဆက်ဆက်မှာလည်းပဲဟိုတော့ကြောက်ကြီးယောဂဖြစ်တာလို့အမျိုးဆုံးပေါ့လေကျွန်တော်တို့တသက်တာမှာဒီအချိန်မှာတို့အရေးကြီးအနေနဲ့ကိုဗစ်ဆိုတာလူငယ်ရောလူကြီးရောကျွန်တော်ခံစားရတဲ့ခါကြတော့ကျွန်တော်မြန်မာနိုင်ငံမှာလေဒီတော်တော်များများထိပါသွားတယ်ပေါ့လေအဲ့တော့ဆုံးမသွားတယ်ပေါ့နော်အဲ့ဒီရဲ့ဟာကိုသိတဲ့ခါကြတော့ဒီယောဂယူကိ Facebook dia, alamet social media, alamet channel, ni sih biasa pilih hari tu biar mereka jaga. Kau mampir pilih hari mana? Usir tempat kanzar. Tapi usir usir le, umah, pilih awal ni, muda le nak guna. Pilih si malam ni, sekarang mula pasi ni le boleh. Pilih si malam ni, ada si cepu awal ni. Awal si malam ya awal ni, si umah dia awal ni, si umah dia kama vendi sama si awal ni. Pusuraga, aku cuma di political situation ni, jauh. Mereka semua tak kau biar lah naik sini, semua tak kau biar naik sini. Kau tak biar siapa ni le, tu kau tak biar ni ciri ni le sini. Kau tak biar macam ni, aisyah awak ni macam apa cipta ni hal ni le semua. Ini macam semua ni ciri macam ni. Di ciri mah, di juga ikan zahir usaha. Jika ni trauma lu kau ni, sedih dia lu kau ni.
Okay, ada perlu sedih dia ni lu jauh dia le sini.
Oh, ni ada jauh dia macam ni, sedih dia jika dia lu sini. Post traumatic stress disorder sura, lekan ada jasin dia ni. Ini BTS itu yoga ni, ya musuhnya luar cerita. Di mana tegak awak nak jawab dia? Di mana jenis saya ada tujuh? A critical experience ada jenis itu. Kalau kau baca, ini mah di mana tegak awak nak jawab tegak lah kau baca mah. Kangkang cuma ni luar lah ramu. Solusinya, ini impact kah BTS itu yoga lekna ni mai pelan ni. Ada paling le solusinya, cakap sama, panik sura, jenjo biar lepas sama, senang nak cerita. Banyak mana mesti bu. Without any precipitance.
Jodoh nak na mutiara bo no.
Okay, Thailand ni pion ni jenis dua nama. Kau ni mula nama, leti jenis nama. Ada cakap cara jualan ni, nak na mutiara. Baca orang sebab, ayo trauma ya bawa isu ni, jenuh kena kuma sympathetic nervous system tu sih. Adi harga kena kuma sih di blood pressure, urinary function tu.
Okay, di tuh bau jenis tu di silan jauh ni buat sih no.
Okay, ayo tuh hari tu. ไก่ด้วยท่าเลยฮะสีลันจาวนู้อะไรอยู่ตัวอายุจาวอัดด้วยอากุญแจนั่นท่าอ่ะไอ้ฮะมาที่ไก่ดูตัวรูปย้อนเลยทรมายาตัวเลยข้าจ้าวอะไรอู้ที่ไก่ว่าเลยข้าจ้าวเลยเล็บเช็ดเดย์ตุยบอลจีนี่เต็มลามีตุยบอลจีนจ้าตัวมีจีนี่ตรงลามีไอ้นี่มาปัวปูบีดับบอมบอลเลยไอ้นี่ฮะขันซาร์เลยตัวจ้าฮะฮัตเตอร์ยาวออกมาเลยนะอู้อาจจะสิโลบีอาร์ออกมาตัวอะไรอู้เช่าเช่าบีว่าปูบีว่าเช่าบีว่าอะไรตันเดียร์เลบีว่าปูบีว่าเช ကျွန်တော်ဒီအိတ်တဲ့ခါကျတော့ဒါတွေအကုန်လုံးကလာထိလာပါဆရာနော်။ဟုတ်ကဲ့။အဲ့ဒီလက္ခဏာကြီးခံစားနေရတဲ့ခါကျတော့နော်။နောက်တစ်ခုကလည်းအိတ်တဲ့ခါမှာလည်းခုနကကိုခံစားကြတဲ့ အဲ့ဒါကြက်ခတ်တာလိုးရတဲ့ခါကျလို့ရှင်လည်းပဲစောကျွေးတွေပြန်ပြီးကြောက်လာပြီးတော့တကယ်ပဲကိုဖြစ်နေလို့ခံစားရတယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီအိတ်လိုမရဘူးဆိုတဲ့ဥစ္စာကကျွန်တော်ပြောလို့လေအိတ်လိုမရဘူးဟာကျွန်ကျန်မှန်မှန်နဲ့စိတ်သက်ပျော်ရွှင်မှအိတ်လိုရမယ်ဒီမှာကျတော့ခံစားမှုတွေကများနေတယ်အဲ့ဒီခံစားမှုကလည်းအိတ်တာကိုအတောင့်အချက်ပေးတယ်အိတ်လိုမရဘူးဆို controlling factors ပါလေ။ပိုဆိုးစေတဲ့အချက်ကလက်ရှိနိုင်ငံရေးအခြေအနေပေါ့လေ။ကျွန်တော်တို့ military coup နော်။စစ်အာဏာသိမ်းပြီးတကာလမှာဖြစ်တဲ့အဖြစ်အပျက်တွေပေါ့နော်။လူရေးလူငယ်လေးတွေအထမ်းခံရတယ်။ဟိုအမျိုးဆုံးပဲဗျာ။လက်ရှိရက်ဆက်ဖြစ်နေတော့လူတွေရဲ့ sense of security ကမရှိတော့ဘူး။ကိုယ့်အိမ်မှာကိုယ်နေရင်းနဲ့လည်းပဲဘာဖြစ်မှန်းဆိုတော့ကြောက်လန့်နေရတာရှိတယ်။ချို့လက်ကိုတွေ့ကြုံတွေ့ခဲ့ရတယ်။တခါကိုယောဂဖြစ်ပြီးခုနအောက်ဆီဂျင်နဲ့ကြက်လက်တာလို့အဲချို့ဆုံးသွားပြီလို့ကြားလိုက်တယ်။အဲ့လို very very sad situation တွေလူတွေကခံစားရတော့ဒါကမိသားစုတစုရဲ့အတိမကဘူး။သူနဲ့ပတ်ဝန်းကျင်မှာပတ်သက်တဲ့မိတ်ဆွေပုံသေးတယ်လည်းအဲ့ဒါကခံစားရတယ်။အဲ့ဒီဟာတွေကိုစုပြုံပြီးတော့ compounding factor လို့ခေါ်တယ်ကွာ။စုပြုံပြီးတော့ဖြစ်တဲ့ခါကျတော့ trauma ရဲ့ impact တွေဟုတ်ကကြီးကျယ်လွန်းအားကြီးလို့ဒီ PTSD ဆိုတဲ့ယောဂါကနော်ဟိုအရင်တော့ဒီ PTSD ရဖို့ဆိုလို့ရှိရင်စစ်မြေပြင်မှာသွားတဲ့စစ်သားတွေပေါ့ဗျာ။က
ကြည်စားနေကြမှာပြင်းသွားရင်ပြင်းလွှားရင်အသက်ကနေကံကောင်းထောက်မှပြီးလွတ်ရတယ်လို့ကအဲ့ထောက်မှရတယ်ပေါ့အဲ့ဒါကိုကျွန်တော်တို့ကအရင်တော့ PDS လို့ခေါ်တယ်အခုဒီမှာလည်းအလားတူအတွေ့အကြုံအားလို့ဖြစ်နေတယ်အဲ့ဒီလိုရတဲ့အတွက်ကြောင့်အဲ့လိုမပြောဘူးဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာပတ်တင်ကြမှာကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသားလောက်အစီအစဉ်ကိ ဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်သင်္ကြန်ပါရှင်ကျွန်မကအမီပါနေဆက်ဒီကတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းတိနယ်ထန်တလန်မြို့ရဲ့စစ်ကောင်စီတပ်ကလက်နက်ကြီးပြလို့လူထုတထောင်ကအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတဲ့သတင်းကရင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်တို့အကြားမှာတရက်ထက်တရက်တိုက်ပွဲတွေပိုစိတ်လာနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနားဟောင်းပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့အတွင်းစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်16လုံးမိလောင်ပြီးလူဦးရေ1000ခန့်နဲ့နေရာကနေအိန္ဒိယနိုင်ငံနယ်စပ်ဖက်ကိုထွက်ပြေးခိုလုံနေကြရပါတယ်။စက်တဘာလ20ရက်နေ့ကဒုတိယအထုပ်အဖြစ်အိန္ဒိယနယ်စပ်ဖက်ကိုထွက်ပြေးကြတာပါ။လက်ရှိမှာတော့ချင်းပြည်နယ် CNA CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေဆဲဖြစ်လို့ထန်တလန်မြို့နေလူဦးရေ1000နီးပါးခန့်ကအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်။ထန်တလန်မြို့ဟာဟာခါမြို့ရဲ့အနောက်မြောက်ဘက်23မိုင်အကွာမှာတည်ရှိပါတယ်လက်ရှိထန်တလန်မြို့ကတော့မြို့ပြက်လိုဖြစ်နေပြီးလူလည်းမရှိသလောက်ဖြစ်နေပြီလို့ဒေသခံတွေကပြောပါတယ
်ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံချေစိုက်တွီကန်တိုင်းကနေတချီလေးမြို့နယ်ထဲမှာရှိတဲ့ပြည်သူစစ်စည်ရင်တွေကိုကောက်ယူပြီးစစ်ကောင်စီတပ်မှရင်နာဖြစ်ပြီးဖို့ပြည်သူစစ်ကောင်းဆောင်တွေကိုတိုင်းမှုကတောင်းဆိုလိုက်တယ်လို့သိရပါတယ်စက်တင်ဘာ19ရက်နေ့ကတချီလေးမြို့တွင်းမှာရှိနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုခေါ်ယူတွေ့ဆုံပြီးထောက်ပံ့ရေးပစ္စည်းတွေပေးအပ်စဉ်အင်အားဝိုင်းဖြစ်ပေးဖို့ပြည်သူစစ်တပ်ဖွဲ့တွေကိုတရီကန်တိုင်းစစ်ဌာနချုပ်တိုင်းမှုပုံမှုချုပ်မျိုးမင်းထွန်းကပြောပါတယ်တချီလေးမြို့မှာလူထုကနေဖွဲ့စည်းထားတဲ့ပြည်သူစစ်ရဲနဲ့ကင်တွင်ပြောင်းပြည်သူစစ်တပ်ကဖွဲ့စည်းပေးထားတဲ့နေကြားဆောင်တပ်ပြည်သူစစ်စတဲ့ဖြင့်ပြည်သူစစ်အဖွဲ့ပေါင်း35ဖွဲ့ထက်မနည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်
စစ်ကောင်စီတပ်နဲ့ချမ်းဆောင်တပ် BGF ဖူးပေါင်းတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တပ်တို့အကြားအခုလအတွင်းတိုက်ပွဲပိုစိတ်လာလို့ပြီးခဲ့တဲ့လတွေထက်တိုက်ပွဲအကြိမ်ကြီးပိုများလာနေပါတယ်။စက်တင်ဘာလ၁ရက်နေ့ကစပြီး15ရက်နေ့အထိနှစ်ပတ်အတွင်းမှာပဲထိတွေ့ပစ်ခတ်မှု122ကြိမ်ရှိပြီးစစ်ကောင်စီ BGF ဖူးပေါင်းတပ်ဖက်က90ဦးသေဆုံးပြီး62ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်။ KNU KNLA တပ်မဟာ၅ဖက်ကလည်း5ဦးကျဆုံးပြီး25ဦးတရားရရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံလူထု4ဦးသေဆုံးပြီး18ဦးတရားရရှိတယ်လို့ KNU ထုတ်ပြန်ထားတဲ့တိုက်ပွဲစီးရင်အရာသိရပါတယ
်မွန်ပြည်နယ်ရေမြုပ်နယ်တွင်ချောင်းတောင်တရားလုံချုံရေကင်းတဲကိုလက်ပစ်ပုံးနဲ့လာရောက်ဖောက်ခွဲသူတို့ကိုစစ်ကောင်စီတပ်ဖက်ကပြန်လည်ပစ်ခတ်လို့တေဆုံးသွားပါတယ်စက်တင်ဘာ20ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါစက်တင်ဘာ18ရက်နေ့တုန်းကလည်းရေမြုပ်နယ်တောင်ပိုင်းခေါ်စာမြုပ်နယ်ကပြာဝရွာကြားကမိုင်ထဲဆက်တွယ်ရေးတာဝါတိုင်တစ်ခုနဲ့ရေမြုပ်ရှေ့ဖက်ချမ်းကြောက်မြင့်ချောင်းကျေးရွာနီးကမိုင်တဲတာဝါတိုင်တစ်ခုတို့ကိုရေမြုပ်နယ်ပြည်သူ့ကာကွယ်ရေးတပ် YPDF ကဖောက်ခွဲခဲ့ပါသေးတယ်ဖောက်ခွဲမှုပေါက်ကွဲမှုတွေကြောင့်လက်ရှိမွန်ပြည်နယ်တောင်ပိုင်းရေမြုပ်နယ်အတွင်းမှာစစ်ကောင်စီတပ်ရဲတပ်တို့ကလုံခြုံရေးတိုးမြင့်ချထားပြီးလမ်းတော်လမ်းလာတူတွေကိုစစ်ဆေးမှုတွေတိုးလှုပ်လာနေပါတယ
်ရခိုင်ပြည်စစ်တွေမြို့မှာCOVID-19 စီကံလိုက်နာမှုပြက်ကွက်တဲ့အတွက်စက်တင်ဘာလအတွင်းဖမ်းဆီးခံရသူပေါင်း80ကျော်ရှိပြီလို့သိရပါဗျ။စက်တင်ဘာလ19ရက်နေ့ကစစ်တွေမျိုးမေယူလန်းရှိ Rock and Roll ဆိုင်မှာလူစုလူဝေးပြုလုပ်နေတဲ့သူနဲ့ဆိုင်ရှင်အပါအဝင်လူ14ဦးကိုဖမ်းဆီးခဲ့လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်။လက်စားမိုင်းကလည်းစစ်တွေမျိုးမှာလူစုလူဝေးပြုလုပ်တယ်ဆိုပြီးအယောက်60ခန့်ကို ဒီကနေ့မှာဒီကတွဲလို့ဖြစ်ပါတယ်ဒီကြောင့်ပြည်သူငုံမှုများစွာကိုပြည်တွင်းမှာဝေးရန်ဆက်သွားမှာဖြစ်ပါတယ်စပါဝပေးရနေရဲ့ဆိုင်ရာစီမံခန့်ခွဲရေးပုံမှန်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူခဲ့ပါသေးတယ်
ရခိုင်ပြည်နယ်ကိုဗစ်တက်တရာလိုက်မှာတေဆုံးသူ462ဦးရှိခဲ့ပါတယ်လက်ရှိချိန်မှာ96ဦးရောကြနေပေမဲ့မပေါ်ဆကြဖို့နဲ့သက်ဆိုင်ရာတွေကထုတ်ပြန်ထားတဲ့ကိုဗစ်စည်းကမ်းတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေကြပါတယ်ကိုဗစ်ဆက်ကိုရောဂါ96ခံရတဲ့ကရီနီစစ်ဘေးရှောင်တွေအတွက်ဈေးဝါနဲ့တခြားလူအတက်အကူအညီတွေကိုနိုင်ငံတကာအကူအညီပေးရဖွဲ့အစည်းတွေကနှင်ဆက် ဒီကနေ့ကတော့ဒီမိုးကောင်းပဲခန့်နဲ့တနိုင်ပဲကိုတက်သွားတဲ့စခန်းကထုတ်ပြန်တောင်းဆိုလိုက်တာပါစစ်ကောင်စီလျှောက်ခံကြမ်းရေးဝင်ကြီးဌာနကကရင်နီပြည်ခေါ်ကြရပြည်နယ်မှာကိုဗစ်-19ဆက်ခံရသူဖားဆောင်မြို့နယ်မှာ29ရောက်မြေဆဲမှာ20ချောက်ရောက်လွယ်ကောင်မှာ18ရောက်ဒီမိုးဆိုးမှာ4ရောက်စုစုပေါင်းဒီပြုလူနာ960ဦးနဲ့တေဆုံးသူ260ဦးလို့ဆိုပေမဲ့ဒုက္ခတဲ့စခန်က96ခန့်ရသူ50ကျော်
အခုတည်တယ်လို့ဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ပွဲတွေရပ်တန့်ဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်တပ်ကတော်ចောင်းသားလေးဦးကိုမကြသေးမီကထောင်တန်းနှစ်နှစ်ကျော်ချမှတ်လိုက်တဲ့အပေါ်ရခိုင်မျိုးသားပါတီဗဟိုယုတ်ဝင်းနဲ့ရခိုင်ចောင်းသားတမကရူကကြေညာချက်ထုတ်ပြီးကန့်ကွက်လိုက်သလိုရခိုင်ပြည်သူတွေကလည်းအဲ့ဒီចောင်းသားတွေအတွက်စိုးရိမ်မှုတွေရှိနေကြပ Janata Party ANP Yuwinga Pianja Tawakan Ko Sente Wanga Kulu Pyobare.
ဒီဟာဒီဟိုမတရားဆန်းကျင်ခံရတာမတရားတိတိကျကျမှတ်ခံရတာဒါလုံးဝမဖြစ်ဘူးလက်ခံလုံးရရဲ့အခြေအနေဖြစ်တယ်ဘာလို့လဲဆိုတော့ဒီလိုပဲပတ်ကနေရက်တီးပြီးတော့ဆန္ဒထုတ်ပေါ်ခဲ့ကြတယ်တောင်းဆိုခဲ့ကြတယ်ဒါပေမဲ့ဆိုရမလိုက်ပြောတဲ့အခြေအနေကိုမတရားဖန်ဆီးတာလေသူဆိုလို့ရှိရင်ထောက်တယ်နေရှေ့ချမှတ်တာဖြစ်လို့ပဲဒါတွေကလုံးဝမဖြစ်နိုင်ဘူးအဲဒါမှမကျွန်တော်တို့ကကြ ဒီလိုထောက်ထားရှာမှတ်တာဟာလူခွင့်ရေချိုးဖောက်မှုတစ်ခုဖြစ်တယ်လို့အခုလိုပြောပါတယ်ဒီကျောင်းသားလေးယောက်ကလည်းပြီးတော့ဒီမြန်မာတက်မလို့ရဲ့လူခွင့်ရေချိုးဖောက်မှု
ဆက်ပြီးတော့ကချင်လူလိုက်ရဲ့အဖွဲ့ KIOKI ဌာနချုပ်လိုက်စာအနီးက
ကိုဗစ်19ရောဂါကာကွယ်ရေးစင်တာနဲ့ပြည်သူတွေနေတဲ့မိုင်းဆက်ပါရွာတဲ့ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ KIOKI ကပြောပါတယ်အဲ့ဒီအကြောင်းကိုတော့အမိကစုစည်းထားပြီးနမ်ဟော်ကနေတင်ဆက်ပေးပါမယ်ရှင်
စက်တင်ဘာလ15ရက်ညနေပိုင်းကကချင်လွတ်လပ်ရေးအဖွဲ့ KIA ဌာနချုပ်အနီးကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်အဲ့ဒီအကြောင်းက จำเนี่ยมาแล้วจุดนั้นเป็นมาจากสุดาแล้วจุดนั้นเป็นมาจากบ้านมาเปลี่ยนเปลี่ยนเสียมเชื่ออันนั้นเต็มสิทธิ์ก็คุณลุงมีกบิสเซนจ่าเล็บเชียอยู่ลุทุเล็บเจ็ดเนียโก้เล่นหน้าจีเวนเนี่ยเจ็ดตาฮะเล่นหน้ายามเมื่อสี่กันเมื่อกูชูเผาตัดเจ็ดลูกบ่มูจีนอบูกะสับโยบาร์เลยคุณอาเปลี่ยนลูกบ่ปีตุลุทุสี่เดือนเนี่ยมาถึงยันตันปีตาแล้วจุดนั้นเป็นมาจากเล่นหน้ายามเมื่อสี่กันเมื่อกูชูเผาตัดเจ็ดลูกบ่มูจีนอ ဒီလေနတာနဲ့ဒီမွန်းစစ်တာတော့ဒီပီတိုလိုထုတ်အတွက်တော့စစ်တုခရောက်ပါတယ်ပီတိုလိုထုရဲ့ဒီလူချမှုကိုလည်းဒီတက်မွန်းဝန်းချောင်းကိုလည်းပါမလို့လို့မရဘူး
မန်ဆပ်ပါဂျီယာနီယာကနှစ်ထောင်နှစ်ဆယ်ခုနှစ်မေလနှစ်ဆယ်ရက်နေ့ကတမရောဂါကွယ်ရေးဦးစီးချုပ်ယုံတွဲဖက်စီရေးချုပ်ဦးဆောင်ပြီးခိုင်အေးထင်းချုပ်နယ်မြေအတွက်ကိုဗစ်-19ရောဂါကာကွယ်ရေးသုံးပစ္စည်းတချို့ကိုလာရောက်ပေးအပ်တဲ့နေရာဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်
သူတို့ဖြစ်တဲ့နေရာကတော့ဒီကိုဗစ်ရောဂါဒီကာကွယ်ထိချုပ်နေပြီဖြစ်ပါတယ်ဒ
ဒီပြည်သူလူထုကိုလည်းကယုံစိုက်တာဖြစ်နေတယ်။နောက်တို့ရုပ်ကူဝိယောဂအတွက်လည်းတို့ကဘာမှကယုံစိုက်တဲ့လူပုံစံဖြစ်နေတယ်လို့ကျွန်တော်တုံ့ပြန်ပြောလိုပါတယ်။စစ်ပွဲတွေအတွင်းအယတ္တတွေကိုတိုက်ခိုက်တာစစ်ရေးပြစ်မှတ်အယတ္တပြစ်မှတ်မခွဲခြားပဲတိုက်ခတ်နေတာစစ်ရေးအယလူအမှုမရှိပဲပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးနေတာတိုက်ပွဲတွေအတွင်းအယတ္တပြည်သူတွေကိုထိခိုက်စေတာနဲ့ပြည်
ဆိုပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပြည်နယ်ထန်တလန်မြို့ထဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့လူထုသတောင်းခန့်အိန္ဒိယနယ်စပ်ဖက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ရှမ်းပြည်အရှိပိုင်းတချီလေးမြို့နယ်အတွင်းရှိပြည်သူစစ်တွေအာဏာသိမ်းတပ်ကိုစစ်အင်အားဖြည့်ဝေးဖို့တရကန်တိုင်းမှုကညွှန်ကြားထားပါတယ
်။ဆောရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်တွေကတိုင်းနာတည်ထောင်မှုကဆက်ဆက်ပြီးနေတဲ့တိုင်းကတင်းလွှာပဲဖြစ်ပါတယ်။နောက်ပတဲ့ကအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ဒီမှာကအားလုံးပါ
ဒီခုနားဆင်ခဲ့ရတာကတော့ဖတ်စင်တိုင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသောပြည်နယ်ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်အချင်းညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာပြည်တွင်းစစ်ပွဲဖြစ်ပေါ်တဲ့အခြေအနေကြောင့်မတော်အောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီလို့လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲဘက်ရှလက်ကပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့48ကြိမ်မြောက်အစည်းအဝေးမှာကော်မရှင်နာမင်းကြီးဘက်ရှလက်ကမြန်မာနိုင်ငံလူခွင့်ရေးအခြေအနေအစီရင်ခံစာတင်ပြစဉ်မှာပြောကြားခဲ့တာပါလက်နက်ကင်ခုခံစစ်ပွဲတွေပေါ်ပေါက်နေတာကနေမြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲကြီးဖြစ်လာနိုင်တဲ့ဆိုရင်ကြားအခြေအနေဖြစ်နေပြီလို့သူကပြောကြားခဲ့ပါတယ်ဒါကြောင့်ပြည်ထနာမှာပတ်သက်နေတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်အဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးနည်းလမ်းနဲ့အဖြေရှာရေးကိုလုံခြုံရေးကောင်စီအနေနဲ့တက်တက်ကြွကြွထောက်ခံပံ့ပိုးပါလို့သူကတိုက်တွန်းခဲ့ပါတယ်။အာဆီယံရဲ့ကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စကိုလည်းဩစာညောင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအရေးပေါ်ဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ဆရာနာတိမ့်မှုအဆုံးသက်ရေးနဲ့အကြမ်းဖက်မှုတွေထိမနိုင်သိမ်းမရဖြစ်နေတာကိုရပ်နိုင်ဖို့အတွက်စဖဲဆောင်တဲ့နီးတန်းခတ်တဲ့နီးတွေတုံးတင်တယ်လို့ကော်မရှင်နာမင်းကြီးဘက်ရှလက်ကအကြံပြုခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ဆုံးရှုံးနေတာအပါအဝင်လူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေဆိုးဆိုးဝါးဝါချိုးဖောက်ခံနေရတဲ့အခြေအနေတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာကိုလူခွင့်ရေးကောင်စီကိုသူကဒီကနေ့တင်ပြခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Pfizer COVID ကာကွယ်ဆေးအားဖြင့်နောက်တစ်လုံးကိုအသက်65နှစ်နဲ့အထက်အရွယ်တွေပြင်းထန်တဲ့ရောဂါခံစားနေရတဲ့သူတွေထိုးဖို့အတွက် American အစားအစာနဲ့ဆေးဝါးကုတ်ကွဲရေးဌာန FDA ကပုံထိုးနေတော့ကခွင့်ပြုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်စုမြတ်မောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ BJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့ကြာတော်ရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် V VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။ညကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.